အရင်ဆုံးတော့နိုင်ငံတော်သမ္မတအပြောင်းလဲကမြန်မာနိုင်ငံရေးပေါ်ဘလို့တက်ရောက်နိုင်တယ်ဆိုရယ်သုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်။နိုင်ငံတော်သမ္မတဦးတင်ကျော်ဟာလက်ရှိအလုပ်တာဝန်ကနေအနားယူလို့တော့ကြောင်းသမ္မတရာထူးကနေနှုတ်ထွက်ကြောင်းဒီကနေ့မနက်မှာပဲနိုင်ငံတော်သမ္မတရုံးကနေထုတ်ပြန်ကြေညာလိုက်ပါတယ်။ဒီသတင်းကြားမှာသမ္မတအသည်ဘယ်သူဆက်ခံမလဲဆိုတာကိုစိတ်ဝင်စားနေချိန်ပါပဲ။ပြည်အောင်စုလွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကလက်ရှိတာဝန်ကနေနှုတ်ထွက်ကြောင်းထွက်ပေါ်လာပါတယ်။နိုင်ငံရေးလှိလာတွေကတော့ဦးဝင်းမြင့်ဟာသမ္မတဖြစ်လာပွဲရှိကြောင်းသုံးသပ်ကြပြီးတော့ဒီပြောင်းလဲဟာမြန်မာနိုင်ငံရေးဘလို့တက်ရောက်မှုတွေရှိလာနိုင်ပါသလဲ။အပြည့်စုံကတော့ view မြန်မာပိုင်းသတင်းတော့ကုမိုးစောကတင်ဆက်ထားပါတယ်
။ဟုတ်ကဲ့ကာလအတော်ကြာကလေးကကျမရေးယူရင်းတယ်လို့သတင်းတွေထွက်ပေါ်ခဲ့တဲ့နိုင်ငံတော်သမ္မတဦးထင်ကျော်ဟာဒီကနေ့မနက်မှာပဲနှုတ်ထွက်လိုက်တာဖြစ်ပါတယ်။ဦးထင်ကျော်နှုတ်ထွက်ကြောင်းကိုသမ္မတရုံးကထုတ်ပြန်ရမှာလက်ရှိအလုပ်တာဝန်ကအနားယူလိုတာကြောင့်လို့ဖော်ပြပြီးဖွဲ့စည်းပုံအခြေခံဥပဒေပုံမှန်83ပုံမှန်ခွဲခအရလစ်လက်သွားတဲ့နိုင်ငံတော်သမ္မတရာထူးကိုအလုလုရက်9ရက်အတွင်းဖြည့်ဆွတ်နိုင်ရေးအတွက်လည်းဆက်လက်ဆောင်ရွက်သွားမယ်လို့ထုတ်ပြန်ထားပါတယ်။နိုင်ငံတော်သမ္မတနှုတ်ထွက်ကြောင်းသတင်းထုတ်ပြန်ပြီးမကြာခင်မှာပဲလက်ရှိကျင်းပနေတဲ့ပြည်သူ့လွတ်တော်အစည်းအဝေးမှာပြည်သူ့လွတ်တော်ဒုဥက္ကဋ္ဌဦးတီခွန်မြတ်ကပြည်သူ့လွတ်တော်ဥက္ကဋ္ဌနှုတ်ထွက်ကြောင်းကိုအခုလိုကြေညာခဲ့ပါတယ
်။လွတ်တော်ကိုယ်စားလှယ်များခင်ဗျာဒီနေ့အစည်းအဝေးမှာလူတော်ကိုယ်စားလှယ်များကိုအတိပြုရရှိပါတယ်ပြည်သူ့လူတော်ဥက္ကဋ္ဌဦးဝင်းမြင့်တာမွေမဲဆန္ဒနယ်ကလူတော်ဥက္ကဋ္ဌတာဝန်မှနှုတ်ထွက်ကြောင်း2018ခုနှစ်မတ်လ23ရက်ရက်စွဲဖြင့်လက်မှတ်ရေးထိုးတင်ပြလာပါတယ
်ဦးတီခွန်မြတ်ကဦးဝင်းမြင့်ရဲ့နှုတ်ထွက်စာကိုဖတ်ကြားပြခဲ့သလိုလစ်လက်သွားတဲ့လူတော်ဥက္ကဋ္ဌနေရာကိုလှုံ့ထုံလုံနည်းနဲ့အညီရွေးချယ်သွားမယ်လို့ပြောကြားပြီးလူတော်အစည်းအဝေးကိုရန်နာခဲ့ပါတယ်နိုင်ငံတော်သမ္မတနှုတ်ထွက်ကြောင်းကြေညာပြီးချိန်မှာပဲပြည်သူ့လွတ်တော်ဥက္ကဋ္ဌနှုတ်ထွက်လိုက်တဲ့အတွက်နိုင်ငံရေးလှိလာသူတွေကနောက်ဆက်ခံမဲ့သမ္မတဟာဦးဝင်းမြင့်ဖြစ်နိုင်ကြောင်းသုံးသပ်နေကြပါတယ
်မြန်မာနိုင်ငံဒီ project ရဲ့အထင်ကြီးအောင်ဆောင်နေနဲ့နောက်ဆက်ခုစလုံးနဲ့မညီတာဆိုပြီးဦးဝင်းမြင့်ရှိမှာပေါ့နော်ဆိုတော့တော့ဟိုဦးဝင်းထိန်ဆောင်မြင့်မောင်ဦးဝင်းမြင့်နောက်ဒီမှုဖွဲ့ရမှာပေါ့နော်တော့ဒီကစားဦးညာဝင်းအဆောင်ကတရှိမယ်ပေါ့လေအဲ့ဒီမျိုးဖွဲ့တဲ့ကြည်လာလို့ရှိရင်ဒီစနစ်ထဲမှာအတွေ့အကြုံရှိခဲ့တဲ့လူတွေတဲကပြောက်ကြည့်မယ်ဆိုရင်တော့အဲဆောင်ဝင်းကြီးကအစ်တတော်ဆုံးဖြစ်တာပေါ့နော်ဆောင်ဝင်းကိုလက်နာဖြစ်မယ်ဆိုချင်းနိုင်ကြီးကအများဆုံးပါပဲ
ဒါကတော့နိုင်ငံရေးလှိလာသူတင်ဘဝမဂ္ဂဇင်းအက်ဒီတာဟောင်းဦးတမောင်တန်းကသုံးသပ်တာပါအခြားနိုင်ငံရေးလှိလာသုံးသပ်သူတဦးဖြစ်တဲ့ဒေါက်တာရံမျိုးသိန်းကလည်းသူ့အမြင်ကိုအခုလိုပြောပါတယ်
ဦးဝင်းမြင့်ဟာလက်ရှိနော်မြန်မာဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့အတွင်းမှုဖွဲ့ဝင်တူလည်းဖြစ်တယ်ပေါ့လေ။နောက်ပြီးတော့လက်ရှိဒီလွတ်တော်ဥက္ကဋ္ဌတူလည်းဖြစ်တဲ့အခါကျတော့သူလွတ်တော်ဥက္ကဋ္ဌတာဝန်ကနေနှုတ်ထွက်တယ်ဆိုတဲ့ကောကဒါဟာနော်သမ္မတရွေးကောက်ခံမှုအတွက် UTP နှုတ်ထွက်တာလို့ယူဆလို့ရပါတယ
်။ဦးဝင်းမြင့်အနေနဲ့ပြည်သူ့လွတ်တော်ဥက္ကဋ္ဌအဖြစ်ဆောင်ရွက်စဉ်မှာတခါတရံတင်းတင်းမာမာပြက်ပြက်သားသားဆောင်ရွက်တတ်တာကြောင့်သမ္မတဖြစ်လာရင်အရက်ဘက်စစ်ဘက်စစ်ဆန်ရေးအပေါ်မှာတစုံတရာတက်ရောက်နိုင်မလားဆိုတဲ့ဝေဖန်တာတွေလည်းရှိနေပါတယ်။ဒီအပေါ်မှာတော့ဦးတမောင်တန်းကအခုလိုတုံ့တက်ပါတယ
်။တုံ့တော်နဲ့စစ်ဆန်ရေးကအဓိကလုပ်နေတာကတော့တော့စမ်းစစ်ကြည့်ပဲဖြစ်တယ်လို့ဖြစ်တယ်။ဦးမြရတော့သမ္မတဖြစ်လာမယ်ဆိုရင်အဆိုရေးကိစ္စတွေပါပဲအဓိကဖြစ်လို့ပဲလို့ဖြစ်တယ်။ဆိုတော့ကျောင်းကြီးကစတဲ့နည်းနည်းနဲ့ပြောရဆိုတာလုံးတက်တယ်။အလုံးလုံးတက်နေမှာတော့ဆင်းရဲကြတယ်လို့သိကြတယ်ပေါ့နော်။အဲဒီထဲမှာအဲ့ဒီအည်သွေးတွေအားလုံးကိုအစိုးရအဖွဲ့အတွင်းထဲမှာရှူလာပြီးတော့ပြည်ပြည်ပြောင်းလဲလုပ်မယ်ဆိုလို့ရှိရင်ဘာကြောင့်လဲဆိုလို့ဒီကြားထဲမှာဝင်ပါနေကြတဲ့အကြောင်းလဲတစ်ခုညာဖြစ်မလားဆိုတဲ့မှတ်စာချက်တွေကိုလည်းကျောင်းဝင်းကြီးကဥဆောင်သွားနိုင်တဲ့ဒီမျိုးဖြစ်တယ်လို့ကျွန်တော်အဲ့လိုထင်တယ်
ဒေါက်တာရံမျိုးသိန်းကလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ရက်ဖက်စစ်ဖက်ဆက်ဆံရေးအပေါ်အလေးထားဆောင်ရွက်နေတာကြောင့်ကြီးကြီးမားမားစိုးရိမ်မှုမရှိကြောင်းပြောပါတယ်။တဆက်ထဲမှာပဲသမ္မတအသည့်အဖြစ်ရွေးခန့်ရဖို့ရှိတဲ့ဦးဝင်းမြင့်အပေါ်မျှော်လင့်ချက်ကိုအခုလိုဆက်ပြောပါတယ်
။ကျွန်တော်အမြင်ကတော့ပေါ့လေတကယ်လို့ဦးဝင်းမြင့်အနေနဲ့နိုင်ငံရဲ့စီးပွားရေးပိုင်းပေါ့နော်စီးပွားရေးဒီပြည်ပြည်ပြောင်းလဲရေးပိုင်းနောက်အဂတိလိုက်ဆောင်မှုတိုက်ချက်ရေးပိုင်းအဲ့ဒီအပိုင်းကဏ္ဍတွေကိုဟိုတိတိကျကျောင်းနေပေါ့လေတိတိကျကျတင်းတင်းကျကျဆောင်ရွက်လာနိုင်မယ်ဆိုရင်တော့ဒါပို့ပြီးတော့ကောင်းတဲ့အလားအလာတွေမြင်တွေ့ရနိုင်တယ်လို့မြင်ပါတယ
်သမ္မတအဖြစ်ရွေးခန့်ရဖို့ရှိတယ်လို့သတင်းထွက်ပေါ်နေသူဦးဝင်းမြင့်ဟာ1990ပြည့်ရွေးကောက်ပွဲမှာလွတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံခဲ့ရသူဖြစ်တယ်လို့2012ခုနှစ်ဂျာပြတ်ရွေးကောက်ပွဲမှာလည်းပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံခဲ့ရသူဖြစ်ပါတယ်နိုင် နိုင်ငံတော်သမ္မတဦးတင်ကျော်ယာဒုကနေအနာယူသွားတာဟာကျမ်းမာရေးမကောင်းတာကြောင့်လို့အများကယူဆထားပေမဲ့ဘာကြောင့်ဆိုတာကိုတရားဝင်ထုတ်ပြန်တာမရှိသေးပါဘူး။လက်လက်နေတဲ့သမ္မတနေရာမှာဖွဲ့စည်းပုံအရဒုတိယသမ္မတဖြစ်တဲ့ဦးမြင့်စွေကယာယီတာဝန်ယူရမှာဖြစ်ပြီးသူဟာနိုင်ငံခြားခီးစဉ်ကနေဒီကနေ့ညနေပိုင်းမှာပြန်လည်ရောက်ရှိပွဲရှိပါတယ်။